အရဆောဘာမြပြည်တော်စု UAE နိုင်ငံမှာသေချိုလုံးမှုနဲ့ပြီးခဲ့တဲ့သတင်းဘက်ကထောင်နှံတသက်တကြုံချမှတ်ခံခဲ့ရတဲ့ဗြိတိန်ပညာရှင် Matthew Hedge ကို UAE နိုင်ငံကဒီကနေ့မှပြန်လွှတ်ပေးလိုက်ပါတယ် UAE အာဏာပိုင်တွေကတော့ Hedge အပြစ်ရှိတယ်လို့ဆက်လက်ပြောကြားနေပြီးသူဟာထောက်လှမ်းရေးလုပ်ငန်းတွေကိုလည်းရာဂိုင်းနှုံးပြည့်လှုပ်ဆောင်ခဲ့သူဖြစ်တယ်လို့သတင်းတော်တွေကိုပြောကြားခဲ့ပါတယ် Hedge ကသူဟာဗြိတိန်ထောက်လှမ်းရေး MI6 အတွက်လှုပ်လှုပ်တဲ့ဆိုပြီးဝန်ခံထားတဲ့ဗီဒီယိုဖိုင်ကိုလည်းပြသခဲ့ပါတယ်ဒီသတင်းစာရှင်းလင်းပွဲကိုတော့အဘူဒါဘီမြို့မှာပြုလုပ်ခဲ့တာဖြစ်ပြီးတော့သတင်းတော်တွေအနေနဲ့မေးခွန်းတွေမေးခွန်းမရခဲ့သလိုဗီဒီယိုဖိုင်ကိုလည်းကူးယူဖို့ခွင့်မပြုခဲ့ပါဘူးအခုလိုထောင်နှံတသက်တကြုံချမှတ်ခဲ့တာကြောင့် UAE အာဏာပိုင်တွေဟာနိုင်ငံတကာရဲ့ PR တွေနဲ့လည်းထိုးပြီးတော့ရင်ဆိုင်ခဲ့ရတာဖြစ်ပါတယ် UAE နိုင်ငံရဲ့အမျိုးသားနေအထိတ်မှတ်အဖြစ်နဲ့အကျဉ်းသား900ကျော်ကိုလူချင်းချမ်းသာခွင့်ပေးခဲ့တာဖြစ်ပြီးတော့ဒီထဲမှာ Hedge လည်းပါဝင်ခဲ့ကြောင်းUAE သမ္မတခလီဖာဘင်ဇိုင်ယက်အယ်နာယန်က Hedge ကိုလူငင်းချမ်းသာခွင့်ပေးခဲ့တာဖြစ်တဲ့ဆိုပြီးတော့ UAE နိုင်ငံရဲ့အကြေညာချက်မှာပြောထားပါတယ်ဗြိတိန်နိုင်ငံအနေနဲ့ Hedge ကိုဆွဲဆိုတဲ့ဆွဲချက်တွေပေါ်မှာသဘောမတူကြောင်းနဲ့ဒါပေမဲ့ဒီကိစ္စကို UAE ဘက်ကအမြန်ကန်တွဲဖြစ်ရှင်းပေးခဲ့တဲ့အတွက်ကျေးဇူးတင်တယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီး Jeremy Hunt ကပြောကြားလိုက်ပါတယ်ခင်ဗျာ